ကာကွယ်ရေးတပ်ဖွဲ့တွေထိန်းချုပ်ချောင်းချိညာထားတဲ့စင်ကူးမြို့နယ်တဲချီရွာတွေကိုစစ်ကောင်စီရဲ့၃၀ဆက်တိုက်လေးချောင်းတိုက်ခိုက်မှုအတွင်းဒေသခံတရားစင်ကျော်တိဆုံနယ်လူဒေသခံတို့ကပြောပါတယ်။ media မြို့နယ်ထဲမှာလည်းစစ်ကောင်စီရဲ့လေးချောင်းတိုက်ခိုက်မှုကြောင့်ဒေသခံ၃ဦးထိခိုက်ဒဏ်ရာရတယ်လို့ပြောကြပါတယ်။ Singune media, Nede, Lijam, take Kayamo, Chini, Yangonga, Dream People, Chekuro, Utimount, and a Piopia, Tabarish.
Dinaga Gagway, Tapuri, Tacho like Jojina, Tade, Singu Munedega, Lepala, Chirogo, Ogola, Chowye, Manet, Nanaiga, Sikonzi Bega, Lijam, Taikalo, do they song get a little Tita Gandriga Piovare? Ogola Lian and Lion Need, Vimalekan, Town Chiyo, and Nueyo Chiyo, or Bonje, take a Kalu. ကလင်းရွေးပောင်းဝင်ဆက်လုံးဦးတည်ဆုံပြီးစကူးဦးထိခိုက်တဲ့အရာရှိတယ်လို့ဒေတာကန်တွေကဆိုပါတယ်။စင်ကူးမြို့နယ်အတွင်းကြေးရွာတွေကိုစစ်ကောင်စီဘက်က၃ရက်ဆက်တိုက်လေးချောင်းကနေတိုက်ခိုက်ခဲ့တာလို့မန္တလေးပြည်သူ့ကာကွယ်တပ်ဖွဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။စင်ကူးမြို့နယ်လက်ပံလာရွာကိုမနက်နန္နာရီဝင်းကျင်မှာလေချောင်းတိုက်ခိုက်မှုပြုလုပ်ခဲ့တာဖြစ်ပါလေ။အပေါင်းနှလုံးကြ
ြုလုပ်နေတာဟာစစ်တပ်တပ်အနေနဲ့ဂုံတိတ်ခအခင်းမဲ့ဆုံးလုပ်ရဖြစ်တယ်ဆိုတာကိုပြောချင်ပါတယ်ဗ
ျလက်ပလာကြေးရွာရဲစခန်းကိုကာကွယ်ရေးတပ်ဖွဲ့တွေကဇူလိုင်1ရက်ကဝင်ရောက်တိုက်ခိုက်ခဲ့ပြီးရဲစခန်းကိုတိုက်ခိုက်ခြင်းစစ်ကောင်စီတပ်ဘက်ကလေကြောင်းကဘုံကျဲခဲ့လို့ရဲစခန်းအနီးနေအိမ်တွေမိလောင်ပျက်စီးခဲ့ပါသေးတယ်စစ်ကောင်စီထုတ်ပြန်ချက်မှာတော့အကြမ်းဖက်သမားတွေရဲ့လက်နက်ကြီးတွေကကြေးရွာတွေအတွင်းကြားရောက်ပောက်ပွဲတာကိုဖုံးကွယ်ဖို့အတွက်မဟုတ်မမှန်ရေးသားပြဝဲတာဖြစ်တယ်လို့တုံ့ပြန်ထားပါတယ်စင်ကူးမြို့နယ်ကိုပြည်သူ့ကာကွယ်ရေးတပ်တွေကဇူလိုင်18ရက်ကရှင်းလင်းပြီးထိန်းချုပ်ကြောင်းကြေညာခဲ့တယ်လို့အဲဒီနောက်ပိုင်းလေကြောင်းနဲ့လက်နက်ကြီးအန္တရာယ်သတိထားချက်ဖို့ဒေသခံတွေကိုအသိပေးနှိုးဆော်တာတွေလုပ်ခဲ့ပါတယ်ဒါအပြင်စင်ကူးမြို့နယ်ကိုစစ်ကောင်စီကင်းစင်တဲ့မြို့နယ်ဖြစ်ကြေညာထားပြီးတိုက်ပွဲအတွင်းပြိမိနေတဲ့တရုတ်နိုင်ငံသား15ဦးကိုကာကွယ်ရေးတပ်ဖွဲ့တွေကနေရပ်ကိုပြန်ပို့ခဲ့ပါတယ်။စင်ကူးမြို့နယ်နဲ့ကရရမှာရှိတဲ့မေရီယာမြို့နယ်အနောက်ဘက်ချမ်းကိုလည်းတိုက်ပွဲဖြစ်တာမရှိဘဲစစ်ကောင်စီလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဩဂုတ်လ6ရက်နေ့လယ်ပိုင်းကမေရီယာမြို့နယ်အနောက်ဘက်ချမ်းရှင်းလာကြီးရွာဘုံကျဲတိုက်ခိုက်ခံရတယ်လို့ဒေသခံတို့ကပြောပါတယ်။
မရီယာနောက်ချမ်းကကျွန်တော်တို့မရီယာမှာပေါ့သူကအရှိန်အနောက်ချမ်းရှိတာပေါ့တော့ဒီနေ့လေကြောင်းနောက်ချမ်းမလို့ပြောတာအနောက်ချမ်းလို့ခေါ်ပါဦးခင်ဗျာတိုက်ပွဲဖြစ်တဲ့နေရာမဟုတ်ဘူးသူကအကြောင်းမဲ့လို့ပြောတာအရှင်လာလို့ခေါ်ပြီးပြောတာ2နာရီ50တိပေါ့ဗျာ3နာရီနဲ့2နာရီပုံရင်းကျန်တာပေါ့ဒါကကနေတက်လာတဲ့ဝိုင်းတဲ့ကြီးအဲ့မရီယာနောက်ချမ်းပေါ့နော်ဒီနေ့ရှိတဲ့ကဒီကံယူတစ်လျှောက်လေးတို့လေကြောင်းနောက်ချမ်းမလို့ပြောတာအဓိကတော့ရှင်လာရွာလို့ခေါ်တယ်ဗျာအရှင်လာရွာလို့အဓိကထားလို့ဒီလိုပြောနေတိုင်းနဲ့အထူးခိုက်ကြတော့ဖြူတူတော့ထိတယ်ပေါ့နော်သူမှုထားရဆိုပေမဲ့ဒီလေကြောင်းမှာတော်ကြောက်နေတာပေါ့သူတို့ကဒီလိုအခုနောက်ပိုင်းလေးဆိုရင်ကျွန်တော်စင်လူမရီယာလို့နှစ်ခုစလုံးကိုသူကာကွယ်တဲ့ဘက်ကိုသူမှုထားနေနေလို့အကြောင်းမဲ့ဒါမှတိုက်ပွဲမဖြစ်ဘဲနဲ့လေကြောင်းတက်ခဲမှုလုပ်နေရတော့ပြည်ပြည်နေနေတော့ဒီလေကြောင်းတက်ခဲမှုကိုဆိုးရင်နေရတော့ဗျာ
မရီယာပြုတ်တယ်ထဲမှာစည်ရေးတက်မှပြီးတိုက်ပွဲဖြစ်နေတယ်ဆိုပေမဲ့မရီယာနောက်ဖက်ချံချေးရွာတွေမှာပဲတိုက်ပွဲတွေဖြစ်နေပြီးအခုတိုက်ခိုက်ခံရတဲ့ရှင်လာရွာရှိရာမရီယာရှိဘက်ချမ်းမှာတိုက်ပွဲဖြစ်တာမရှိဘူးလို့ဒေသခံတွေကပြောကြပါတယ်။ပြီးခဲ့တဲ့အော်ဟုလာတရက်ကလည်းအောင်ချမ်းသာကြေးရွာကိုစစ်ကောင်စီတပ်ဘက်ကပစ်ခတ်တဲ့လက်နက်ကြီးချရောက်ပောက်ကွဲလို့ဒေသခံအရသား3ဦးသေဆုံးပြီး5ဦးထိခိုက်ဒဏ်ရာခဲ့ပါသေးတယ်။စင်ကူးနဲ့မရီယာနယ်ကိုလေကြောင်းတိုက်ခိုက်တာတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတဆုံးတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။